စစ်တပ်ကအနာသိမ်းခဲ့တာသုံးနှစ်တာကာလကိုရောက်ရှိလာတဲ့အချိန်မှာပဲတိုက်ပွဲတွေပိုပြင်းထန်လာပြီးစစ်ပေးတိတ်ရှောင်နေသူတွေနေရာပြောင်းခြင်းပေမဲ့မပြောင်းနိုင်ပဲဖြစ်နေကြပါတယ်အချိန်ကာလကြာမြင့်လာတဲ့အတွက်စစ်ပေးရှောင်တွေရဲ့လူမှုစီးပွားဘဝတွေပိုပြီးခက်ခဲလာသလိုအလုတ်လက်မဲ့နဲ့ကိုယ်စင်းနှုံးချင်းမြင့်တဲ့ပြဿနာတွေကိုလည်းကြုံတွေ့လာရပါတယ်ရန်ကုန်ကသတင်းပေးပို့ချက်ကိုကိုညာဝဲအောင်ကဆက်ပြော့ပြီးပြောပြပေးပါဦးခင်ဗျာ
ဖေဖော်ဝါရီလ၁ရက်ရသားအစိုးရစီကနေစစ်တပ်ကအာဏာသိမ်းခဲ့တာ၃နှစ်ပြည့်သွားပါပြီစစ်တပ်အာဏာသိမ်းချိန်မှာငြင်းငြမ်းစွာဆန္ဒထုတ်ဖော်တာတွေကိုအကြမ်းဖက်ဖြိုခွင်းခဲ့လို့လူအများအပြားတင်ဆုံးခဲ့ပြီးတဲ့နောက်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဖွဲ့စည်းပြီးလက်နက်ကင်တော်လှန်ရေးကိုစတင်ခဲ့ကြကနိုင်ငံနေရာအတော်များများမှာတိုက်ပွဲတွေဖြစ်နေပါတယ်တိုက်ပွဲဖြစ်လာပြီးနောက်စစ်တပ်ရဲ့နေမြေရှင်းလင်းရေးအတွင်းခမန်းကြီးရသား1.6တန်းကျော်ဟာဥယျာဉ်စွန့်ခွာတင်းရှောင်နေရပါတယ်ကရင်နီပြည်နယ်မှာကာကွယ်ရေးတပ်ဖွဲ့တွေကတေလီလုံးစစ်စင်ရေးအကောင်အထည်ဖော်ချိန်မှာတိုက်ပွဲတွေလွိုက်ကော်မျိုးပေါ်ဒီရောက်ရှိလာပြီးတမျိုးလုံးနီးပါးစစ်ပေးဆောင်ခဲ့ရပါတယ်။လွိုက်ကော်မျိုးကန်စစ်ပေးဆောင်တူဦးဖြစ်တဲ့ကိုထက်ကတော့နေရက်ကိုပြန်ကျင်တယ်လို့သူစန္ဒာကိုပြောပါတယ်။
ဒီကွာနေစစ်ပေးချောင်းလာမယ်ဆိုတော့တခါမှမတင်ထားပါဘူးဗျာဆိုတော့ခုလိုချောင်းလာတော့အရင်ကြီးပြန်ချင်တာတော့ကိုယ်နဲ့ကိုယ်ဆိုတော့ပြညာပဲနေနေကိုယ်ရင်တော့နေထမှုမရှိဘူးလေပြန်လို့လားပြန်လို့ရလဲမရဘူးသူများသူများအိမ်မှာနေလဲရှိရှိဆိုလဲအဆင်မပြေဘူးလေနော်အရာနာရတဲ့သူများတော့ဘာမှမပြောပါဘူးဒါပေမဲ့ကိုဆက်ရမပြောဘူးကိုယ်ရင်ကိုယ်အမြဲတမ်းတတိယနေတော့အရာလဲခုလိုလို့စေရှိလားမရှိလားလည်းမတည့်ခွဲတော့ဘူးဒါဆိုရည်ရှိဘလောက်ထိနေရမယ်မှလည်းမသိဘူးအရင်ကအခက်ခဲဖြစ်တယ
်စစ်တပ်ကတကြောပြန်အာဏာသိမ်းခဲ့တာ၃နှစ်ပြည့်လာတဲ့အချိန်မှာပဲဂရင်းနီပြည်နယ်မှာတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာတဲ့အတွက်မြို့ကန်တွေဟာနေအိမ်တွေကိုစွန့်ခွာတင်းရှောင်နေရပါတယ်ဘယ်ကောမြို့ပေါ်မှာတော့စစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေနေရာယူထားကြပြီးနှစ်ဖက်စီးရီးတင်းမာနေကြတာပါချင်းပြည်နယ်ထန်တလန်မြို့ကဒေသခံတွေဟာလည်း2021စက်တင်ဘာလကလေးကစလို့မြို့ကိုစွန့်ခွာပြီးစစ်ဘေးရှောင်နေရတာနှစ်နှစ်ကျော်လာနေပါပြီမြို့ရဲ့အင်ဂျီ3ပုံ2ပုံဟာမီးလောင်ပျက်စီးခဲ့ရပြီးလုံးဝနေထိုင်လို့မရတော့အောင်မြို့ပြည်ကြီးတစ်ခုလိုဖြစ်သွားခဲ့ပါတယ်နှစ်နှစ်ကျော်စစ်ဘေးတင်းရှောင်နေရတာဖြစ်လို့နေရက်ကိုပြန်ကျင်ပေမဲ့ပြန်လို့မရတဲ့အခြေအနေတွေကြောင့်တိုက်ပွဲတွေကိုပြီးဆုံးစေချင်တယ်လို့ထန်တလန်စစ်ဘေးရှောင်တူကအခုလိုပြောပါတယ်
ပြန်လို့ရပြီဆိုရင်တော့ဒီနေ့ရတဲ့ကြိုးရင်တော့မှဒီနေ့ချက်ချင်းပြန်ချင်တာဒါပေမဲ့အဲ့လိုအခြေအနေလည်းမဟုတ်သေးဘူးသူချက်ချင်းတော့မရှိသေးဘူ
းစစ်ဘေးရှောင်တွေဟာနေအိမ်တွေမီးလောင်သွားတဲ့အတွက်ပြန်စရာနေရာမရှိတော့ဘဲတောတောင်တွေထဲနေထိုင်နေရပါတယ်စစ်တပ်ကအာဏာသိမ်းပြီးချိန်ကစလို့2023အောက်တိုဘာ1ရက်နေ့အထိချင်းပြည်နယ်ထဲမှာနေအိမ်2000ကျော်မီးရှို့ဖျက်ဆီးခံရပြီးတိမ်းနဲ့ချီတဲ့အရသားတွေစစ်ပီးရှောင်နေရတယ်လို့ချင်းအဖွဲ့အစည်းတွေကထုတ်ပြန်ထားပါတယ်စစ်တပ်ကမကြာခဏနေမြေရှင်းလင်းလို့စစ်ပီးဒုက္ခတွေအများဆုံးရှိတဲ့သခိုင်းတိုင်းထဲမှာလဲစစ်တပ်ကအာဏာသိမ်းတာ၃နှစ်နီးပါးရှိနေပေမဲ့စစ်ပီးတင်းရှောင်နေရပြီးအခက်အခဲတွေကြုံနေရဆဲဖြစ်ပါတယ်သခိုင်းတိုင်းတွေကတပင်းမျိုးဟာဆိုရင်လဲစစ်တပ်ရဲ့နေမြေရှင်းလင်းရေးကိုအကြိမ်ကြိမ်ခံရတဲ့မျိုးတစ်မျိုးဖြစ်ပါတယ်ဒီရင်ဒီမီးရှို့ခံရလို့ပြန်စရာမရှိတော့တဲ့စစ်ဘေးရှောင်တွေလည်းရှိနေတယ်လို့စစ်တပ်ရဲ့နေမြေရှင်းလင်းရေးကြောင့်စစ်ကြောင်းနဲ့ဝေးရာကိုခိတ္တတင်းရှောင်နေရတဲ့ဒေသခံစစ်ဘေးရှောင်တွေလည်းရှိနေပါတယ်။အာဏာသိမ်းတာ၃နှစ်နီးပါးရှိလာချိန်မှာစစ်ဘေးရှောင်ရတဲ့ဒေသခံတွေမှာလည်းစားဝတ်နေရေးတက်တဲတာအပြင်စိတ်မလုံခြုံမှုကိုပါခံစားနေရတယ်လို့တပင်းစစ်ဘေးရှောင်ကူညီသူတဦးကသူတို့ကြုံတွေ့နေရတာကိုပြောပါတယ်။
မင်းအစီအစဉ်ကြောင့်လည်းနည်းနည်းကြောကြခဲ့ပြီးတော့တို့ကတော့ကိုယ်ရင်ကိုယ်ရာကိုပြန်မနေရဘူးကိုယ်ရင်ကိုယ်ရာကိုပြန်လို့ရရတယ်ဖြစ်တယ်လို့ဒယ်လီနဲ့နေနေကြရတယ်ပေါ့နော်စားတော့ခက်ခဲအနေထိုင်ခက်ခဲပေါ့နော်အဲ့ဒါမျိုးနဲ့နေနေကြရတယ်စစ်ကောင်စီရဲ့မီးရှို့တဲ့ဂျန်ဒီဘာမှမသိဘူးပေါ့နော်ဘယ်လိုလုံးကြုံလဲလို့မခံစားအောင်နေနေချင်းကိုယ်အိမ်လည်းကိုယ်အိမ်ရဲ့အခုဆိုရင်စေမိုင်းကြီးဘလောက်ကိုပြီးလွားပြီးတော့တင်းချောင်းနေထိုင်အဲ့လိုမျိုးနေကြရတာ
စစ်တပ်ကိုလက်နက်ကင်တော်လှန်ရေးမှာအားကောင်းတဲ့နောက်တနေရာဖြစ်တဲ့မကွေးတိုင်းပေါင်းမြို့နယ်တောင်ပိုင်းမှာဆိုရင်လေကျေးရွာတွေဘက်ကိုကုန်စည်စီးဆင်းတာမရှိရအောင်ပိတ်ဆို့ဖို့အဓိကလမ်းစုံနေရာတွေမှာစစ်စည်ရေးဂိတ်တွေလုပ်ပြီးစစ်တပ်ကတားမြစ်စစ်ဆေးနေပါတယ်။အဲ့ဒီနောက်ဆက်တွဲဆိုးကျိုးကတော့စစ်ဘေးရှောင်တွေဟာကုန်စည်နှုံးကြီးမြင့်မှုနဲ့အလုလက်မဲ့ပြဿနာကိုရင်ဆိုင်လာရပါတယ်။
ယူနေဖို့အခြေအနေကဆိုးတယ်လှုပ်လက်မဲ့ဓမ္မတွေပေါ့အရင်တော့လက်မဲ့ရမယ်လူသားသားတွေမှာကြတော့အဲ့လိုမျိုးသူတော့တို့ကမိသားစုများတဲ့လက်ရှိလက်မဲ့ဓမ္မဆိုလို့ရှိရင်အဲကျွန်တော်ဟိုလက်တွေအစားရမရှိဘူးနောက်တဲ့အကြီးတွေယူထားရတယ်ပေါ့နော်လုံရတယ်လုံရမရှိရလို့ဖြစ်နေတာကျွန်တော်တို့ဒီမှာကြတော့တိုက်ပူပါပိတ်ခါခါပြီပေါ့နော်ပွားလို့မရတော့ဘူးဒါမျိုးကုန်စည်စဲမှုဆိုတာကြတော့ကျွန်တော်တို့ဒီမှာပေါ့ခိုးပေါက်တွေတော့ရှိတယ်ခိုးပေါက်တွေကကြတော့ကျွန်တော်ဘယ်အပြေလို့တော့မသိဘူးပေါ့70%ချိန်ကြ70%ချိန်တော့ဒီရောက်တော့ကိုစင်းလုံးနဲ့အကုန်ညင်းတာပေါ့ဓာတ်ဒီဘူးကို4000ပေါ့ကျွန်တော်တို့ပြောမှာဆိုရင်
လက်ရှိမြန်မာနိုင်ငံလူဦးရေရဲ့၃ပုံတပုံဖြစ်တဲ့18.6တန်းဟာအရေးပေါ်အကူအညီလိုအပ်နေပြီးဒီလိုအပ်ချက်ဟာအာဏာမသိမီကထက်19ဇနီးပါးမြင့်တက်လာတယ်လို့ UNOCHA အဖွဲ့အစည်းမှဖော်ပြပါတယ်။စီပေးဆောင်အခြေအနေနဲ့နေအိမ်မီးရှို့ခံရတဲ့စည်ရင်းတွေကိုစစ်ကောင်စီဘက်ကသတင်းထုတ်ပြန်လို့မရှိပေမဲ့စီပေးဆောင်အများစုဟာစကိုင်း၊ချင်း၊ကယား၊ပြင်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့မှဖြစ်ပြီးအနာသိမ်းပြီး၃နှစ်အကြာမှာတော့စကိုင်းတိုင်းမှာစစ်ပီးဆောင်တသိန်းနီးပါးရှိပြီးဒုတိယအနေနဲ့ကရင်ပြည်နယ်မှာဒေသခံ9000ကျော်ဟာစစ်ပီးတင်းဆောင်နေရတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။